မျှတမှုမရှိတဲ့ကုန်သွယ်ရေးနည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတိခတ်နေတော့မှာမဟုတ်ပဲအနာဂတ်ကုန်သွယ်ရေးသဘောတူညီချက်တွေမှာအမေရိကန်ကိုပထမဦးစားပေးထည့်သွင်းစဉ်းစားသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ America First အမေရိကန်ကိုပထမဦးစားပေးစဉ်းစားမယ်ဆိုတဲ့သူ့ရဲ့မူဝါဒကိုလည်း Davos မှာပြောတဲ့မင်ကွန်းတဲ့သမ္မတကကာကွယ်ပြောသွားပါတယ်။ VOA သတင်းတောက် Henry Richwell နဲ့ Jeff Custer ရဲ့သတင်းလှတွေကိုစူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ပြီးဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ် WEF မှာတောက်ကြာနေကပြောတဲ့မင်ကွန်းနဲ့သမ္မတ Trump ကအမေရိကန်အားကောင်းခိုင်မာတာဟာကမ္ဘာလုံးအတွက်ကောင်းတဲ့ကိစ္စဖြစ်တယ်လို့ပြောသွားပါတယ်။အမေရိကန်စီးပွားရေးဟာနှစ်ပေါင်းများစွာကြာဆင်းနေပြီးတဲ့နောက်သူ့ရဲ့မူဝါဒတွေကြောင့်အားကောင်းလာပြီလို့လည်းသမ္မတ Trump ကဆိုပါတယ်။အခွန်အကောက်နဲ့စီးပင်းစည်းကမ်းတွေကိုလျှော့ချပြီးတော့စီးပွားရေးလုပ်ငန်းနဲ့အလို့သမားတွေအောင်မြင်တိုးတက်စေဖို့လွတ်လပ်ခွင့်တွေပေးနေတယ်လို့စီးပွားရေးလုပ်ခွင့်သာစေမဲ့အခြေအနေတွေဖန်တီးပေးနေတယ်လို့လည်းပြောပါတယ်။ဒီညီလာခံကိုတယောက်လာသူတို့ချို့ချားမှစိုးရိမ်နေကြတဲ့ America First မူဝါဒနဲ့ပတ်သက်ပြီးတကယ်တမ်းကျတော့သူ့ရဲ့မူဝါဒတွေဟာအားလုံးအတွက်ကောင်းတဲ့မူဝါဒတွေဖြစ်တယ်လို့သမ္မတ Trump ကအာမခံပြောဆိုပါတယ်
။ As President of the United States, I will always put America first.Just like the leaders
American Bianzu ရဲ့သမ္မတတရားအနေနဲ့ American ကိုအမြဲတမ်းဦးစားပေးစဉ်းစားမှာပါတခြားနိုင်ငံတွေရဲ့ခေါင်းဆောင်တွေသူတို့နိုင်ငံကိုပထမဦးစားပေးစဉ်းစားသင့်သလိုမျိုးပါပဲဒါပေမဲ့ American ကိုဦးစားပေးစဉ်းစားရဲဆိုတာ American တနိုင်ငံရဲ့အတွက်လို့အဓိပ္ပာယ်မဆက်ရောက်ပါဘူး American ပြည်ထောင်စုတွတ်တက်ရင်ကဘာကြီးလည်းတွတ်တက်မှာပါပဲ
နိုင်ငံစုံပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေအပေါ်သမ္မတ Trump နဲ့သူ့အစိုးရအဖွဲ့ကဝေဖန်ပြောဆိုထားပြီး Pacific ရောင်းဝန်းဒေသပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်TPP ကနေနှုတ်ထွက်ထားတာပါလွတ်လပ်တဲ့ကုန်သွယ်ရေးကိုသူထောက်ခံတယ်ဆိုတာသမရကပြောပေမဲ့သဘောတူညီချက်တွေဟာမျှတာပြီးအပြန်အလှန်အကျိုးဖြစ်ဖို့လိုတယ်လို့ပြောပါတယ
် United States will no longer turn a blind eye to unfair economic practices including massive
တမမစီစီဝါရေးလုတ်ကင်ပုံတွေပေါ့အမေရိကန်ကဆက်ပြီးမျက်ကွယ်ပြုထားမှာမဟုတ်တော့ပါဘူးဒီထက်မှာညာနာပစ္စည်းမူပိုင်ခွင့်ကိုခိုးယူတာဆက်မှုလုပ်ငန်းကိုအစိုးရကရံမုံငွေထောက်ပံ့တာအစိုးရဦးဆောင်တဲ့စီးပွားရေးစီမံကိန်းတွေကိုဖြန့်ကျက်လှုပ်ဆောင်တာတွေပါဝင်ပါတယ်။ဒီလိုဖြစ်ရတဲ့ငောက်မှုဖြတ်တဲ့တခြားလွတ်ရတွေဟာတကဘာလုံးဆိုင်ရာဈေးကွက်တွေကိုထိခိုက်စေပြီးအမေရိကန်မှာသမဂကဘာတဝန်းကစီးပွားရေးလုပ်ငန်းတွေရဲ့အလုပ်သမားတွေကိုထိခိုက်စေပါတယ်
။ကဘာလုံးဆိုင်ရာဖြန့်ကျက်မှု globalization အပေါ်ညီလာခံတယောက်သူအများအပြားအရင်တုန်းကကြားဘူးထားသလိုပုံစံမျိုးနဲ့ဝေဖန်တိုက်ခိုက်တာကိုတော့သမရကလုံမသွားပါဘူး။မိန်ကွန်းပြောပြီးတဲ့နောက်အမေဖြေကဏ္ဍမှာတော့သမ္မတ Trump ကသတင်းမီဒီယာတွေကိုထပ်ပြီးထိုးနှက်သွားပါလေတယ်
။ And it wasn't until I became a politician that I realized how nasty, how mean, how
သတင်းမီဒီယာတွေဟာဘလောက်မနစ်မြို့ပွဲကောင်းတယ်ဘလောက်ဆိုးရွားတယ်ဘလောက်ကြောက်စရာကောင်းတယ်ဘလောက်လှုပ်ကြံဖော်ပြတတ်တယ်ဆိုတာကျွန်တော်နိုင်ငံရေးသမားမဖြစ်ခင်အချိန်အထိနားမလည်ခဲ့ပါဘူး။အခုကိုပဲဟိုအနောက်ဘက်ကကင်မရာတွေပိတ်ကုန်ကြပါပြီ
။သူရဲ့အဲ့ဒီပြောစကားပေါ်ပရိသတ်တွေကကန့်ကွက်အဟိတံတွေကိုလည်းအထင်အရှားကြားခဲ့ကြရပါတယ်။ကမ္ဘာစီးပွားရေးဖိုရမ်မှာမင်ကွန်းပြောပြီးတဲ့နောက်သမ္မတ Trump ဟာဝါရှင်တန်မြို့တော်ကိုပြန်ထွက်ခွာလာပြီးဖြစ်ပါတယ်။ရှေ့သတင်းပတ်အင်္ဂါနေ့မှာတော့နောက်ထပ်မင်ကွန်းကြီးတစ်ခုဖြစ်တဲ့နိုင်ငံတော်အခြေပြမင်ကွန်း State of the Union Speech ကိုသမ္မတ Trump ပြောဖို့ရှိပါတယ်ခင်ဗျာ။